ကချင်ပြည်နယ်ကစုံကျေးရွာကတိုက်ပွဲဖြစ်ပွားခြင်းမှာတပ်မတော်ကကချင်ဒေသခံတချို့ကိုထိန်းသိမ်းထားခဲ့တာမှာတနင်္ဂနွေနေ့ကကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကတွားရောက်ပြီးတော့ညှိနှိုင်းခဲ့တဲ့အနောက်အားလုံးကိုပြန်ပြီးလွှတ်ပေးခဲ့ပါတယ်။အထိန်းသိမ်းခံရသူ12ဦးကိုတနင်္ဂနွေနေ့ညနေပိုင်းကနမတိမြို့နယ်ခိုလုံရေးစခန်းတွေကိုခေါ်ဆောင်နိုင်ခဲ့တယ်လို့တိုက်ပွဲကြောင့်ပိတ်မိနေတဲ့ဇွတ်မိုင်ရွာသား300လောက်ကိုလည်းခေါ်ဆောင်နိုင်ခဲ့တယ်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်ပြည်မြို့နယ်ဆယ်မိုင်ကျော်အကွာမှာရှိတဲ့ကစုံရွာအနီးမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်တပ်မတော်ကရွာသား12ဦးကိုဖမ်းဆီးခဲ့တာဖြစ်ပြီးအခုအခါအားလုံးကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတဲ့လက်ရှိမှာတိုက်ပွဲတွေဖြစ်မနေပေမဲ့စစ်ရေးပြင်ဆင်မှုတွေကြောင့်အချိန်မရွေးပြန်ဖြစ်နိုင်တဲ့အခြေအနေရှိတယ်လို့မိုးကောင်းနယ်ဖားကန့်ဒေသမှာအခြေစိုက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာနှစ်တရင်ဆက်နှစ်ကတရင်မှုကပြောပါတဲ့
မင်းညနေပိုင်းလောက်ကနေစပြီးမှတော့တိုက်တာခိုက်တာတော့မရှိတော့ဘူးဒါပေမဲ့လည်းကျွန်တော် area ပတ်လန်းရှော့မှာလည်းကအလုံးရင်းနဲ့နေရာချထားတာတွေရှိပါတယ်နောက်ပြီးမှအခုတော့ရာဇီဝတ္ထုတော်တော်လေးစူးွားတဲ့တဲ့ကြောင့်မို့ငြိမ်နေလေလို့သဘောရပါတယ်ဘာဖြစ်လို့လဲဆိုသူတို့ရဲ့တပ်ချထားမှုအခြေအနေကိုကြည့်လိုက်ရင်တော့ဒီမှန်ချက်တစ်ခုခုဘောနော့စစ်စီရေးမိုးဒီစစ်စီရေးကိုကျန်တဲ့စတင်ဖို့လုံဆောင်တဲ့အနေအထားမှာကျွန်တော်တို့မြင်ကြပါရခင်ဗျာဒီတိုင်းပဲစက်ဒီမှာတတ်တူးချင်နေမယ်ကျွန်တော်တိုက်ပွဲရတော့မလဲမသိကြမ်းဖြစ်ပွားဖို့အခြေရှိပါရခင်ဗျာ
ကစုံရွာနီဖြစ်ပွားတဲ့တိုက်ပွဲကတော့ KIA တရင်စတင်နဲ့ဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ကစုံရွာသားတွေဟာနမ်ပြည်မြို့ဘက်ကိုတင်းရှောင်လာခဲ့ကြပါတယ်။တချိန်တည်းမှာပဲကစုံရွာသားတချို့ကိုတပ်မတော်ကထိန်းသိမ်းခဲ့တာရှိတယ်လို့ကစုံရွာအနီးကဇွတ်မိုင်ရွာသားတချို့ဟာလည်းတိုက်ပွဲဖြစ်ပွားရာဒေသကတင်းရှောင်မသွားနိုင်ပဲကြံရှိနေခဲ့ပါတယ်။တနင်္ဂနွေနေ့ညနေပိုင်းကတော့ထိန်းသိမ်းခံထားသူတွေနဲ့ကြံရှိနေသူတွေကိုကချင်ဘာသာရေးလူမှုရေးအဖွဲ့တွေနဲ့အတူကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကတွားရောက်ခေါ်ဆောင်ခဲ့တယ်လို့ PCG ကဥလမိုင်ကွန်ကြာကပြောပါတယ်
။ကျွန်တော်တို့မနေ့ကကြံရှိနေသေးတဲ့ရွာသားတွေအယောက်300ကျော်လို့300လောက်ရှိတယ်300နီးပါးပေါ့လေအဲ့ဒါကိုမနေ့ကကျွန်တော်တက်ခေါ်နေတဲ့အချိန်မှာပဲညနေပိုင်း5:00-5:00လောက်မှာရတတကနေခေါ်သွားတယ်ဆိုတော့ဆရာမဝယ်ဝယ်ဆိုင်နဲ့အတူအမျိုးသား10ဦးပေါ့12ဦးလည်းပြန်တက်ပြီးပါပြီဆိုတော့အားလုံးလူပြင်းကအဲ့ဒီအဖို့အဒီကမ်သမထားတဲ့နမ်ဘတီမြချင်းကြောင့်မှအားလုံးရောက်ရှိနေတယ်အမညာပဲ
နမ်တီမျိုးကကက်သလစ်အသင်းတော်နဲ့လမ်းကွနှစ်ချင်းအသင်းတော်နှစ်ခုမှာကစုံနဲ့ဇွတ်မိုင်ရွာသားစုစုပေါင်း1144ယောက်ရောက်ရှိနေပြီဖြစ်ပါတဲ့စစ်ဆောင်ပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲကိုသူတို့ကိုကူညီဆောင်ရွက်ပေးနေတဲ့ဘာသာရေးဆရာတဦးကအခုလိုပြောပါတယ
်ကျေးဇူးတော်အားလုံးပဲဆရာတွေဒီမှာနေရေးဖန်ရေးစားရေးဝတ်ရေးပေါ့ဒီချက်အဝတ်တွေကိုတစ်ခုနဲ့ပဲဆက်ပြေးလာကြတာပါကလေးငယ်တွေနိတိုက်ကလေးတွေပါတယ်ဒီမှာရောက်လာတာတော့ဒီမြချင်းအတင်းတော်မှာရောဒီဟောခန်းတွေမှာဓမ္မယုံတွေမှာထားတယ်ဆိုတော့သူကအောက်ခံအချင်းတွေကဟိုတမန်တလင်းတွေဖြစ်နေတမန်တလင်းတွေဖြစ်နေခါတော့ဖြစ်တယ်လို့အိပ်နေကြတာအမှကျမကြီးရဲ့အတွက်တော်တော်ကိုစိုးရိမ်ရပါတယ်ဒီကြီးဆိုတော့လေဒီမှာအကုန်လုံးဒုက္ခဖြစ်နေတယ်
စစ်ဆောင်ပြည်သူတွေကိုဘာသာရေးလူမှုရေးအသင်းဖွဲ့တွေနဲ့ဒေသခံပြည်သူတွေကကူညီထောက်ပံ့ပေးနေကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းကလည်းတနိုင်ဖားကန့်တဲ့မိုးကောင်းဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတနိုင်မြို့နယ်အတွင်းကရွှေနဲ့ပင်းမော်တွေကလူသားတွေနဲ့အတူအင်ကားကနမ်ခန့်နဲ့ကော်ရာရွာကရွာသားတွေထောင်နဲ့ချီပြီးတနိုင်မြို့ကိုတင်းရှောင်ခဲ့ကြရပါတယ်။2012ခုနှစ်ကပြန်လည်စတင်ခဲ့တဲ့ကချင်ပြည်နယ်စစ်ပွဲကြောင့်ဒေသခံပြည်သူ3000ကျော်ဟာစစ်ဆောင်စခန်းတွေမှာခိုးလုံနေရပြီးအစိုးရနဲ့ KIA အကြငြိမ်းချမ်းရေးဆွေးနွေးမှုအခြေအနေဟာလည်းတော်မတင်ရေမကျအခြေအနေမှာရှိနေပါတယ်